ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုရာထူးကဖယ်ရှားရေးအတိုက်ခံတွေတင်သွင်းတဲ့ယုံကြည်မှုရှိအစိုးရကိုမဲခွဲဆုံးဖြတ်တဲ့လုပ်ငန်းစဉ်စတင်ရေးတွေ National Assembly လို့ခေါ်တဲ့ပါကစ္စတန်အောက်လူတော်အစည်းအဝေးဒီကနေ့ပြန်ကျင်းပပါတယ်။ဝန်ကြီးချုပ်ခန်းကတော့အခုမဲခွဲမဲ့လူရက်ကိုအမေရိကန်ကနောက်ွယ်ကနေချဲလေလို့ဆောင်တာလို့ပေါက်ကြနေကထပ်ပြီးတော့ဆွဆွဲပြောဆိုခဲ့ပြီးသူ့ကိုရာထူးကနေဖယ်ရှားခဲ့မယ်ဆိုရင်အတိုက်ခံတွေဖွဲ့စည်းမဲ့အစိုးရကိုသူအတိမတ်ပြုမှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။အကြက်တဲကြုံနေရတဲ့ဝန်ကြီးချုပ်ခန်းကတောက်ကြညနှောင်းပိုင်းရုံးမြင့်တန်ကြားကားစင်နိုင်ငံကိုပြောတဲ့မင်းငွန်းထဲမှာအဲလိုပြောသွားတာပါမူလာတော့ကပြီးခဲ့တဲ့တနင်္ဂနွေနေ့နှောင်းပိုင်းမှာလုပ်ဖို့စီစဉ်ခဲ့တဲ့အယုံကြည်မရှိအစိုးမဲခွဲဆုံးပြတ်မဲ့ကိစ္စကိုတားဆီးဖို့ဝန်ကြီးချုပ်ခန်းကကြိုးစားတာကိုပါကစ္စတန်တရားရုံးချုပ်ကပယ်ချခဲ့ပြီးနောက်တည့်မှာဝန်ကြီးချုပ်ခန်းကတိုင်းပြည်ကိုမင်းငွန်းပြောတာပါအယုံကြည်မရှိအစိုးမဲခွဲမဲ့ကိစ္စကိုပြည်ပအင်အားကြီးနိုင်ငံတစ်ခုကကြိုးကင်စီစဉ်တာဖြစ်တဲ့အတွက်တရားမဝင်ဘူးဆိုပြီးဝန်ကြီးချုပ်ခန်းရဲ့အာဏာရပါတီဝင်အောက်လွတ်တော်ဒုတိယဥက္ကဋ္ဌကဆုံးဖြတ်ခဲ့ပါတယ်။ဒါရီနောက်ဝန်ကြီးချုပ်ခန်းကလွတ်တော်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးရပောင်း90အတွင်းရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းတရားရုံးချုပ်ကရဲတော်ကြာကြာနာဆစ်ဆီးပြီးတဲ့နောက်အောက်လွတ်တော်ဥက္ကဋ္ဌရဲ့ဆုံးဖြတ်ချက်ဟာအခြေခံဥပဒေနဲ့မကိုင်းညီဘူးလို့ဂျာတာပရီနေ့မှာကြေညာပြီးလွတ်တော်ကိုပြန်အသက်သွင်းခဲ့ပါတယ်။